ထိုင်းမြန်မာနယ်စပ်မှာရှိတဲ့တောင်ရင်မြစ်ရေကစိုးရိမ်ရေမှအထက်ကိုကျော်လွန်ခဲ့တာကြောင့်ထိုင်းမြန်မာနယ်စပ်ရဲ့မြို့ဖြစ်တဲ့မြဝတီခရိုင်ထဲမှာတော့ရေဘေးတင်ပြည်သူ400ကျော်လောက်ကိုကြောက်လုံးကြီးကယ်ဆယ်ရေးစခန်းမှာထားရှိခဲ့ရတယ်လို့မြဝတီခရိုင်အုပ်ချုပ်ရေးမှူးကပြောပါရယ်ဒီလိုမျိုးတောင်ရင်မြစ်ရေကြီးတဲ့အတွက်ထိုင်းဆက်လေတစင်းနစ်မောက်နစ်တိမ်မောက်ပြီးတော့တဦးကသေဆုံးပြီးတော့နှစ်ဦးကပျောက်ဆုံးနေစေဖြစ်ပါတယ်။ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်မှာမိုးရွာသွန်းမှုတွေနဲ့တောင်ကျရေတွေကျလာတာများတာကြောင့်နယ်စပ်မြစ်ဖြစ်တဲ့မိုးရေမြစ်လို့ခေါ်တဲ့တောင်ရင်မြစ်ရေဟာစိုးရိမ်ရေမှတ်ကိုကျော်လွန်လာခဲ့ပြီးအနိုင်မိုင်းရက်ွက်တွေကလူလူတွေကိုဘေးလွရာကိုရှေ့ပြောင်းပေးခဲ့ရကြောင်းမြဝတီခရိုင်အုပ်ချုပ်ရေးမှူးဦးတေဆောင်ကအခုလိုပြောပါတယ်။
ကျွန်တော်တို့အနိုင်မိုင်းလေးဝင်လာတော့ရှိတာပေါ့ကျွန်တော်ဆိုရင်မအဆက်ဆောက်လမလောက်ဆက်သွားတာပေါ့အနိုင်မိုင်းလေးပေါ့ကျွန်တော်နောက်ဆက်ဖြတ်တဲ့ရက်ွက်တွေနှစ်တူလေးတို့မားတို့ရအနိုင်မိုင်းတွေအရွှေ့ရကျွန်တော်တို့ကပေါ့ဟိုကျောက်လုံးကြီးကျန်တဲ့လက်ခံရေးစခန်းမှာအဆောင်ကြီးရှိတာပေါ့အဲ့ဒီမှာကျွန်တော်ရှင်းပြပေးထားပါတယ်အဲ့အနောင်စု90ဟိုပေါ့လူကြီး389ယောက်လောက်ရှိတာ
အခုက3ရက်နေ့မနေ့ပိုင်းမှာအနည်းငယ်ကျသွားပြီမဲ့တောင်ရင်မြစ်ရေဟာစိုးရိမ်ရေမှတ်ကိုကျော်လွန်နေသေးကြောင်းဆက်ပြောပြပါတယ
်။အမနေ့ကကြားမှာကြီးကနေ့ကစဝင်တာပေါ့အခုဒီမနေ့တော့နေ့လေးတော့ပြန်ကြတာပေါ့ဟု
တ်ကဲ့
956ဒီကျွန်တော်တက်ပါတော့ဖြစ်နေတာစိုးရိမ်ရေမှတ်အထက်တော့ရှိပါသေးတယ်စိုးရိမ်ပါ463ရှိပါကျော်နေသေးတဲ့ခဏဒါပေမဲ့ကျွန်တော်အထက်ပိုင်းမှာဟိုရေပြန်ကြတာရှိရလေအထက်ကကျွန်တော်တို့ဘောလီဘက်မှာဒီဘက်ကရေပြန်ကြရင်ဒီဘက်ဆင်းရလာပါကြီးပြန်တိုးနိုင်ကြတာပေါ့
ဟုတ်ကဲ့
ဘိုးဒလာခံမချက်ကတော့နောက်နေ့အတွင်းကျွန်တော်တို့၄ပေလောက်ထိကျနိုင်တယ်လို့မှန်းပါတယ်
အခုက3ရက်နေ့မနေ့ပိုင်းမှာအနည်းငယ်ကျသွားပြီမဲ့တောင်ရင်မြစ်ရေဟာစိုးရိမ်ရေမှတ်ကိုကျော်လွန်နေသေးကြောင်းဆက်ပြောပြပါရယ်။ကရင်ပြည်နယ်လှိုင်းဘွဲ့မြို့မှာတော့အခုက3ရက်နေ့ပါရေထေကြီးတာကြောင့်မြို့မဈေးကြီးကိုအရေးပေါ်ရှေ့ပြောင်းခဲ့ရတယ်လို့ဆိုပါရယ်။ကရင်ပြည်နယ်ထဲမှာတော့ကော့ကရိတ်လှိုင်းဘွဲ့မြဝတီစတဲ့နေရာတွေအလုံးမှာရေကြီးရေရှမ်းမှုတွေကိုကြုံနေရပါရယ်။အခုက2ရက်နေ့ညကတော့ထိုင်းမြန်မာနယ်ကြားမြစ်ဖြစ်တဲ့မိုးရေမြစ်ခေါ်တောင်ရင်မြစ်ရေစိုးရိမ်ရေမှတ်ကိုတက်လာပြီးတဲ့နောက်မြစ်တွင်သွာလာနေတဲ့ထိုင်းဆက်လေတစီနှိမ့်မြုပ်သွားခဲ့ပါတယ်။ထိုင်းနိုင်ငံသားတဦးသေဆုံးခဲ့ပြီးနှစ်ဦးပျောက်ဆုံးနေဆဲဖြစ်တဲ့လို့လည်းထိုင်းအနာဘိုင်းနေဘက်ကပြောဆိုခဲ့ပါတယ်ရှင်။